မြန်မာစစ်ကောင်စီအနေနဲ့မြန်မာရေးအာဆီယံသဘောတူညီချက်ကိုအကောင့်ထဲဖုံးမှုပိုင်းနှောင့်နှေးနေတဲ့အပေါ်မှာအင်တန်ကိုစိတ်ပြတ်မိတယ်လို့အာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲထုတ်ပြန်ချက်မှာပါရှိပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေအနေနဲ့အတိုက်ခံလှုပ်ရှားသူ၄ဦးကွပ်မျက်သက်ခံခံရတာပါဝင်မြန်မာအကြက်တဲ့အခြေအနေတွေကိုစိုးရိမ်တကြီးဆွေးနွေးခဲ့ကြတယ်လို့အခုတောက်ကြနေမှာထုတ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲကြေညာချက်မှာဖော်ပြပါရှိပါတယ်။ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်ပါမြန်မာရေးအာဆီယံသဘောတူညီမှု၅ချက်ကိုလာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာပြန်လည်သုံးသပ်ပြီးတော့ရှေ့နောက်တစ်ဆင့်ဘာလုပ်မလဲဆိုတာကိုဆုံးဖြတ်ဖို့လည်းအဲ့ဒီထုတ်ပြန်ချက်မှာအကြံပြုတိုက်တွန်းပါတယ်။ဒါအပြင်မြန်မာရေးဆိုင်ရာအာဆီယံထူးကိုယ်စားလှယ်အနေနဲ့မြန်မာရေးသက်ဆိုင်သူအားလုံးကိုထိတွေ့ဆက်ဆံဖို့ကိုလည်းသဘောတူတယ်လို့ဖော်ပြပါတယ်။အာဆီယံထူးကိုယ်စားလှယ်အနေနဲ့မြန်မာစစ်ကောင်စီအပြင် NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့နဲ့ပါထိဆက်ဖို့ဆိုပြီးတော့မလေးရှားနိုင်ငံဘက်ကအဆိုပြုထားပါတယ်။ဒါပေမဲ့လည်းအာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲထုတ်ပြန်ကြမှာတော့ NUG NUCC အမည်ကိုရည်ညွှန်းဖော်ပြတာမျိုးတော့မရှိပါဘူး။မြန်မာစစ်ကောင်စီဥက္ကဋ္ဌကတော့တလောကမေကွန်းထဲမှာတော့ပြည်တွင်းမငြိမ်သက်မှုတွေကြောင့်အာဆီယံသဘောတူညီချက်ကိုအကောင့်ထည့်ဖို့အခက်အခဲရှိတယ်လို့ပြောထားပါတယ်။မြန်မာရေးအာဆီယံသဘောတူညီချက်ချမှတ်ခဲ့စဉ်အစည်းအဝေးမှာတော့စစ်ကောင်စီကြီးကဲကိုယ်တိုင်ရှိခဲ့ပြီးတော့လိုက်နာဆောင်ရွက်ပါမယ်လို့ကတိပြုထားပါတယ်။အထက်ခံလှုပ်ရှားသူတွေကိုကွပ်မျက်တပ်ဖြတ်ဖို့မလုပ်ဖို့အာဆီယံလက်ရာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုယ်တိုင်မြစ်တိုက်ခံထားပြီးမြဲတလောကဒီထင်ရှားတဲ့တက်ကြွလှုပ်ရှားသူ2ဦးအပါအဝင်4ဦးကိုစစ်ကောင်စီကကွပ်မျက်ခဲ့တာဖြစ်လို့အာဆီယံပါဝင်နိုင်ငံတကာရဲ့ပြစ်တင်မှုတွေကိုခံခဲ့ရပါတယ်ခင်ဗျာ။